ိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာစင်ကာပူနိုင်ငံရဲ့ဂုဏ်သုဆောင်အကြီးတန်းဝင်ကြီး26ချောက်တောင်ကိုနေပြည်တော်မှာမနေ့ကျလာပေးမနေ့ကတွေ့ဆုံပြီးတော့နေ့လယ်စာနဲ့တည်ခင်းအခမ်းခဲ့ပါတယ်။တွေ့ဆုံပွဲအတွင်းမှာစင်ကာပူမြန်မာနှစ်နိုင်ငံကြားနိနိကကဆက်တွေ့ဆောင်ရွက်ဖို့သဘောတူညီခဲ့ကြသလိုမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်ကိုလည်းဆွေးနွေးခဲ့ကြတယ်လို့စင်ကာပူနိုင်ငံသားရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်စင်ကာပူကအစဉ်တစိုက်အားပေးထောက်ခံနေတဲ့အပေါ်မှာဒေါက်ဆန်းစုကြည်ကကျေးဇူးတင်ကြိုဆိုခဲ့ပါတယ်။စင်ကာပူနိုင်ငံဟာမြန်မာနိုင်ငံတွင်ဒုတိယရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံဖြစ်တယ်လို့ကျွမ်းကျင်မှုဆိုင်ရာအကူအညီတွေကိုအဓိကပေးနေတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေပြည်ထောင်စုအစိုးရအဖွဲ့ရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နဲ့မြန်မာနိုင်ငံဆိုင်ရာစင်ကာပူနိုင်ငံတပ်အမတ်ကြီးမစ္စတာရောဘတ်ချွာတို့လည်းတက်ရောက်ခဲ့ပါတယ်။မစ္စတာကိုကြောက်တောင်ဟာနေပြည်တော်ကိုအင်္ဂါနေ့ကရောက်ရှိလာတာဖြစ်ပြီးတော့ပုံထူးနေတော့ကတော့နေပြည်တော်မှာသမရဦးထင်ကျော်နဲ့ရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ပါတွေ့ဆုံခဲ့ပါတယ်။သူ့ရဲ့တုံးရကြခီးကိုကြာသာရင်းညနေပိုင်းမှာအဆုံးသတ်ပြီးတော့စင်ကာပူကိုပြန်လည်ထွက်ခွာသွားပြီးဖြစ်ပါရဲ့ရှင်။